ပဋိဇီဝဆေးဝါးသစ်တွေကိုနောက်ထပ်ချိန်မီမထုတ်နိုင်ခဲ့ရင်တာမန်ယောဂါကူးစက်မှုတွေကနေလူတွေသေဆုံးနိုင်ပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ February လကထုတ်ပြန်တဲ့ကြေညာချက်မှာတော့သိပ္ပံပညာရှင်တွေအနေနဲ့ပဋိဇီဝဆေးသစ်တွေကိုသုတေသနပြုထုတ်လုပ်ဖို့နဲ့အစိုးရတွေအနေနဲ့ရန်မုံငွေတွေပံ့ပိုးပေးကြဖို့အရေးပေါ်တောင်းဆိုထားတဲ့အကြောင်းကို VOA သတင်းတောက် Carol Pearson Washington ကနေပေးပို့ထားတဲ့သတင်းလောက်ကိုမန္တန္တချန်ကပြောပြပေးပါမယ်ရှင်။
ကမ္ဘာကြီးဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ရောဂါပိုးကူးစက်မှုတွေကြောင့်သေဆုံးရမယ့်ကာလတစ်ခုကိုချင်းနှင်းဝင်ရောက်လာနေပါတယ်။ဒီလိုအခြေအနေပေါ်တက်ဆက်စ်တက္ကသိုလ်အနောက်တောင်ပိုင်းဆေးပညာဌာနကဒေါက်တာထရစ်ရှ်ပါရိုလိုဆရာဝန်တွေကစိုးရိမ်နေကြပါတယ
်။ You all of a sudden understand what it was like.
ဘက်တီးရီးယားဆေးရီမရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း50 80 80လောက်တုန်းကဆေးပညာကိုလူတွေချက်ချင်းသဘောပေါက်သွားကြပါလိမ့်မယ်။
လူသားတွေကျန်းမာရေးကိုအကြီးအကျယ်ချိန်ချောင်းနေတဲ့ဘက်တီးရီးယားပိုးကိုတိုက်ဖြတ်ဖို့အတွက်ပဋိဇီဝဆေးဝါးသစ်တွေအရေးပေါ်လိုအပ်နေတာပါလူအိုယုံတွေမှာနေထိုင်ကြသူတွေဆေးရုံလူနာတွေနဲ့ကလေးတွေကတော့အန္တရာယ်အများဆုံးဖြစ်ပါတယ်ကလေးတွေဟာဆိုရင်လူကြီးတွေထက်ခန္ဓာကိုယ်ရင်းခုခံစွမ်းအားနည်းကောင်းနည်းနိုင်ပြီးတော့လူကြီးတွေကိုပေးတဲ့ပမာဏထက်လည်းကလေးတွေကပဋိဇီဝဆေးတောက်ရတဲ့ပမာဏပိုနည်းပါတယ်အမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာမိုက်ကယ်ဘဲလ်ကတော့
For the longest time we've had a number of different antibiotics in the pipeline.
ပရိဇီဝဆေးတွေကိုအချိန်မရွေးရနိုင်တဲ့အကြဆုံးကာလတစ်ခုရှိခဲ့ဘူးပါတယ်။အဲဒါကြောင့်လဲတစ်ခုမရှိတော့ဘူးဆိုရင်နောက်တစ်ခုကိုပြောင်းသုံးကြတာပါပဲ
။ဒါပေမဲ့လည်း2010ပြည့်နှစ်ကစလို့အမေရိကန်မှာပရိဇီဝဆေးသစ်တွေထုတ်လုပ်ဖို့ပြန်ဆခဲ့ရပါတယ်။အမေရိကန်ကျန်းမာရေးနဲ့လူသားအရင်းမြစ်ဌာနကပါမောက်ခဂျိုးလာဆန်ကတော့အခြေအနေဟာအရင်နဲ့မတူတော့ဘူးလို့ဆိုပါတယ
် There are antibiotics in the pipeline but the numbers are insufficient they're insufficient
ပရိဇီဝဆေးတွေစီးနေသေးဖြစ်ပေမဲ့လုံလောက်တဲ့အရေးအတွက်အထီးတော့မရှိတော့ပါဘူးပရိဇီဝဆေးမတူတော့တဲ့ဘက်တီးရီးယားတွေပုံများလာတဲ့နှုန်းကိုကာကွယ်ဖို့မလုံလောက်တော့ပါဘူ
းလက်ရှိပရိဇီဝဆေးတွေဟာတာမန်ဆေးမတူတဲ့အခြေအနေကိုလည်းကုသနိုင်စွမ်းမရှိကြတော့ပါဘူးဘက်တီးရီးယားပိုးတွေကလည်းသူတို့ကိုတိုက်ဖြတ်မဲ့ဆေးတွေကိုခန္ဓာရည်ရှိတဲ့နီလန်းသစ်တွေအမြဲတမ်းရှာဖွေနေကြသလိုခန္ဓာရည်ရှိတဲ့အခါမှာတော့ဆေးမတိုးတဲ့အဆင့်ကိုရောက်လာပါတယ်။ဆေးမတိုးတဲ့ပြဿနာဟာဆေးပညာလောကအတွဲကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာနေပြီလို့လည်းအမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာလော်ရီ ဟစ်ကပြောပါတယ
်။ We are seeing greater than 2 million episodes of antibiotic resistant infections
and ပဋိဇီဝဆေးမတိုးတဲ့ယောဂကူးစက်ခံရမှုဖြစ်ရပေါင်း2,000ကျော်ကိုအမေရိကန်တိုင်းငံထဲမှာတင်နှစ်စဉ်မြင်တွေ့နေရတာပါ။အဲ့ဒီကမှ 2,300 လောက်ဟာသေဆုံးကြရတာပါ
။ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကတော့ပဋိဇီဝဆေးတွေကိုအလွန်ကျွမသုံးမဲ့သတိထားကြဖို့ဆေးရုံတွေနဲ့ဆရာဝန်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအလွန်ကျွသုံးဆွဲမှုအပြင်ဆေးတွေအာနိသင်ရောကြရတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဆေးမတိုးတဲ့ပြဿနာအတွက်လူနာတွေလည်းတစ်ဖက်တစ်လမ်းကကူညီနိုင်ကြပါတယ်။လူနာတွေအနေနဲ့ယောဂသက်သာသွားရင်တောင်မှညွန့်ကြားတဲ့အတိုင်းပဋိဇီဝဆေးကိုတက်မှတ်ထားတဲ့ရက်ပြည့်တဲ့အထိတောက်ဖို့ CDC ကသူတို့ရဲ့ website ပေါ်မှာတိုက်တွန်းထားပါတယ်။ဘလို့ပဲဖြစ်ဖြစ်ပရိစီဝါဆေးမတိုးတော့တဲ့ကတ်ဆိုးကြီးနဲ့ခြုံရမဲ့ခစ်တခစ်ကိုတားဆီးနိုင်ဖို့အတွက်တော့ဒီကမ္ဘာလုံးအတိုင်းအတာနဲ့အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာလည်းဖြစ်ပါလိမ့်ရှင်။